Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဧပြီလ29ရက်နေ့တနင်္ဂနွေညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမတင်ကြီးထိုက်ပါ
။ကျမအေးတနာကြပါရှင်။နီပေါ်နိုင်ငံမှာလူပေါင်း 3600 ကျော်တိုက်ဆုံခဲ့ရပြီးတော့ထောင်ထဲချေတံရရခဲ့ကြတဲ့ပြင်းထန်တဲ့ငရင်လှုပ်သွားပြီးတဲ့နောက်2ရက်အကြာမှာတော့နိုင်ငံတကာကယ်ဆယ်ရေးနဲ့ကူညီပေးရေးအဖွဲ့တွေမျိုးတော်ကိုရောက်ရှိလာကြပါပြီရှင်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဖျက်သိမ်းပြီးတော့အလဲအလဲဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပေးမယ့်အစီအစဉ်မူပေါင်းကြေညာပြီးနောက်ပထမဆုံးအကြိမ်ဖြစ်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးတို့မျိုးတော်မှာဒီကနေ့တွေ့ဆုံပါလိမ့်မယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြပေးဖို့ရှိပါတယ်မတ်တင်ကြီး
။ကောင်းပါပြီရှင်။တိုင်းရင်းဒေသစီးရီအခြေအနေတွေကိုတော့သတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာပါ
။ဒီနေ့မနေ့အဲ့ဒီမှာဒီမိုဆယ်မြို့နယ်ဒီတနန်အောက်စုအံကတ်ကျော်နာမည်မှာအခြေချပြီးတော့လှုပ်ရှားနေတဲ့ကျွန်တော်
တောင်တမရော်ရဲ့ပြောခွင့်ရတာပန်လှပါရှင်။တစ်ဆက်ထဲမှာပဲရခိုင်ပြည်နယ်တဲကရာနဲ့ချီတဲ့ဆစ်ဆောင်ဒုက္ခသည်တွေဘလို့များအခက်တွေ့နေလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့လွတ်တော်ဥက္ကဋ္ဌရဲ့အမေရိကန်ခီးစဉ်အကျိုးမေးမြန်းချက်ကိုလည်းနှားဆင်ကြရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးကြပါအောင်ရှင
်။နီပေါ်နိုင်ငံမှာလူပေါင်း 3600 ကျော်တိုက်ဆုံခဲ့ရပြီးတော့ထောင်ထဲချေတံရရရှိခဲ့တဲ့ပြင်းထန်တဲ့ငရင်လှုပ်သွားပြီးတဲ့နောက်နှစ်ရက်အကြာမှာတော့နိုင်ငံတကာကယ်ဆယ်ရေးနဲ့အကူအညီပေးရေးအဖွဲ့တွေမြို့တော်ကတ်မန်ဒူကိုရောက်ရှိလာကြပါပြီ။မြို့တော်ကတ်မန်ဒူလေဆိပ်မှာအကူအညီပေးရေးစစ်လေယာဉ်တွေအများပြားဆင့်သက်ဖို့စ조사နေကြတာကြောင့်ဂျပန်နိုင်ငံကရှောက်ဖွေရေးနဲ့ကယ်ဆယ်ရေးအဖွဲ့ဝင်80လိုက်ပါလာတဲ့လေယာဉ်ကမြို့တော်လေဆိပ်မှာဆင့်သက်လို့မရပဲဖြစ်ခဲ့ရပြီးတော့ကိုလ်ကတားမြို့ကိုလမ်းကြောင်းပြောင်းပြီးတော့မောင်းနှင်ပြီးတော့လေယာဉ်စီဖြစ်ခဲ့ရတယ်လို့ဒီလေယာဉ်နဲ့အတူလိုက်ပါလာတဲ့ VOA သတင်းတောက် Steve Harmon ကပြောပါတယ်နောက်ဆက်တွဲငရင်ငယ်တွေလှုပ်သွားတဲ့အချိန်တွင်မှလူတွေဘေးလွတ်ရာရွှေ့ပြောင်းမှုတွေလုပ်ခဲ့ရတဲ့ကတ်နန်ဒူလေဆိပ်မှာကတောင်းကနင်းအခြေအနေတွေဖြစ်နိုင်တယ်ဆိုတာကိုလေရင်မစင်းခင်ကလေးကကြိုတင်ပြီးတော့သတိပေးချက်တွေရှိခဲ့တယ်လို့လည်းမစ္စတာဟာမင်ကပြောပါတယ်။နီပေါ်နိုင်ငံအနေနဲ့ငရင်ကြောင်းထိခိုက်သေးချေခဲ့ရတာအပြင်နီပေါ်နိုင်ငံအဓိကမိခိုအားထားနေရတဲ့ခီးသွွားလုပ်ငန်းမှာအခြေခံအဆောက်အုံတွေအများပြားပြိုကျခဲ့တာကြောင့်နီပေါ်အနေနဲ့တခါမကထိခိုက်နေနိုင်ရတယ်လို့အောက်စဖန်အကူအညီပေးရေးအဖွဲ့ကအညွှန်ကြားရေးမှူးဟဲလန်ဆိုကီကပြောပါတယ်။ဒါဟာလူသားတွေအတွက်မကြာခဏကြုံရလေ့ရှိတဲ့ဝမ်းနည်းကြေကွဲစရာဖြစ်ရတွေပါလို့သူကဆိုပါတယ်။ငရင်ပြည်မှာပျောက်ဆုံးနေတဲ့သူတွေကိုရှာဖွေကူညီကယ်ဆယ်မှုတွေနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာအကူအညီတွေပေးဖို့အတွက်အမေရိကန်ပါဝင်နိုင်ငံတော်တော်များများကသဘာဝကပ်ဘေးတုံ့ပြန်ကင်တွယ်မှုအဖွဲ့တွေကူညီပြီးတော့လှုပ်ဆောင်နေကြပါတယ်။ကတ်မန်ဒူမြို့တော်ကဆေးရုံတွေမှာတော့ထိခိုက်ဒဏ်ရာရသူဒေသခံတွေနဲ့ပြည်နှက်နေပါတယ်ရှင
်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုကွာလာလမ်ပူမြို့မှာဒီနေ့စတင်လိုက်ပါပြီ။နှစ်ရက်ကြာမဲ့ဒီဆွေးနွေးပွဲအတွင်းမှာတောင်တရုတ်ပင်လယ်ပြင်တွင်တရုတ်စိုးရရဲ့နယ်မြေချက်ထွင်မှုတွေနဲ့ပတ်သက်လို့အဓိကဆွေးနွေးဖို့ရှိနေပါတယ်။မလေးရှားဝန်ကြီးချုပ်နာချစ်ဘရာဇက်ကတရုတ်နိုင်ငံနဲ့ပြည်သူ့ဘောဆောင်တဲ့ထိစပ်ဆွေးနွေးမှုတွေဆက်လုပ်သွားမယ်။မလေးရှားရဲ့ရည်တည်ချက်ကိုတရုတ်နိုင်ငံကနားလည်ပြီးအာဆီယံအသင်းကိုဆန့်ကျင်ဘက်အဖွဲ့တစ်ခုလိုမမြင်စေဖို့ပြောလင့်ထားတယ်ဒေတာရင်းတည်ငြိမ်မှုကိုထိခိုက်စေမဲ့ဘလို့အခြေအနေမဆိုတရုတ်နိုင်ငံအတွက်လည်းအကျိုးမရှိလာဘူးဆိုတာကိုလက်ခံဖို့မျှော်လင့်တယ်ဒီလိုအခြေခံတွေပေါ်မူတည်ပြီးအပြူသဘောဆောင်တဲ့နီလန်းတွေနဲ့တောင်တရုတ်ပြည်နယ်ဆိုင်ရာအငြင်းပွားမှုတွေကိုကင်တွယ်ဖြေရှင်းနိုင်ဖို့မျှော်လင့်ထားတယ်လို့ဒီနေ့သတင်းစာရှင်းလင်းပွဲမှာထုတ်ပြောခဲ့ပါတယ်တကယ်တော့တရုတ်နဲ့ရှေ့တောင်အာရှနိုင်ငံတွေကြားရေနဲ့ဘေးပိုင်နဲ့ပိုင်ဆိုင်မှုဆိုင်ရာအငြင်းပွားမှုတွေကိုဖြေရှင်းရမှာဒေတာရင်းတင်းမှမှုတွေမဖြစ်စေဘဲငြင်းငြင်းချမ်းချမ်းဖြေရှင်းကြဖို့ကျန်တဲ့အာဆီယံအဖွဲ့ဝင်ကိုနိုင်ငံကိုလည်းဒီနေ့ဆွေးနွေးပွဲအဖွဲ့မှာမလေးရှားဝန်ကြီးချုပ်နာချစ်ကတိုက်တွန်းခဲ့ပါသေးတယ်။အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့ဗီယက်နမ်၊ဖိလစ်ပိုင်၊မလေးရှား၊ထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေကလည်းသူတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ Spiritually ကျွန်းစုတွေမှာတရုတ်ဘက်ကလည်းသူတို့ပိုင်နဲ့ပြောပြီးဒီကျွန်းစုတွေမှာလေရင်ကွင်းတွေနဲ့အခြေခံအဆောက်အုံတွေတိုးချဲ့တည်ဆောက်နေပါတယ်။ဒီနေ့ဆွေးနွေးပွဲမှာတောင်တရုတ်ပင်လယ်ပြင်ပြဿနာဖြစ်အာဆီယံနေနဲ့ဒီနှစ်ကုန်မှာဒေသဆိုင်ရာလူမှုအတိုင်းအဝိုင်းတစ်ခုပေါ်ပေါက်လာရေးကြီးမားချက်ထားဆောင်ရွက်မှုနဲ့ပတ်သက်လို့လည်းဝန်ကြီးချုပ်နာချက်ကအလေးပေးပြောခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲမှာမြန်မာသမ္မတဦးသိန်းစင်ကလည်းမေကွန်းပြောခဲ့ရမှာ2015ဒီနှစ်ဟာအာဆီယံအတိုင်းအဝိုင်းတည်ဆောက်မှုအတွက်အရေးပါတဲ့နှစ်ဖြစ်တယ်။အခုလိုအာဆီယံတစ်ခုတည်းသောအတိုင်းအဝိုင်းဖြစ်လာမှုဟာသမိုင်းဝင်မှတ်တမ်းကြီးတစ်ခုဖြစ်လာလိမ့်မယ်လို့ထည့်ပြောခဲ့ပါတယ်ခင်ဗျာ။
တရုတ်မြန်မာနှစ်နိုင်ငံဟာနေဆက်မှာငြင်းငြင်းနဲ့တည်ငြိမ်ရေးကိုထိန်းသိမ်းထားပြီးတော့နှစ်နိုင်ငံဆက်ဆံရေးကိုပြိုဟာကျတဲ့ရှုထောင့်ကနေကြည့်ရမယ်လို့တရုတ်သမ္မတရှီဂျင်းပင်ကတနင်္လာနေ့ဒီကနေ့မှာပဲပြောသွားခဲ့ပါတယ်။မြန်မာနိုင်ငံကပြည်သူ့လွတ်တော် ဥက္ကဋ္ဌသူရဦးရှင်မန်ဦးဆောင်ပြီးတော့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ရဲ့တရုတ်သမ္မတရှိနဲ့တွေ့ဆုံစဉ်မှာအခုလိုမျိုးပြောသွားတာဖြစ်ပါတယ်။သမ္မတရှိကနှစ်နိုင်ငံကြားမှာ65နှစ်ကြာကာလအတွင်းကောင်းမွန်တဲ့ဆက်ဆံရေးရှိထားခဲ့တဲ့နောက်ွယ်ကအကြောင်းကတော့တနိုင်ငံရဲ့အကျိုးစီးပွားနဲ့အဓိကအစိုးရင်ပူပန်မှုတွေကိုနောက်တနိုင်ငံကအလေးထားပြီးတော့အပြည့်အဝလည်းနားလည်သလိုအဓိကကိစ္စရပ်တွေမှာလည်းတဦးပေါ်တဦးအကူအညီပေးလို့ဖြစ်တယ်လို့ပြောသွားကြောင်းတွေ့ဆုံဆွေးနွေးပွဲအပြီးထွက်လာတဲ့အကြေညာချက်မှာဖော်ပြထားပါတယ်နိုင်ငံရဲ့အစည်းအဝေးရေးဟာလေအပြည့်အလန့်အကျိုးဖြစ်စေကြောင်းနဲ့နိုင်ငံလက်တွဲပြီးတော့ဆက်ပြီးတော့ဆောင်ရွက်သွားမယ်ဆိုရင်အကျိုးအမြတ်တွေအများကြီးရရှိနိုင်တယ်လို့မစ္စတာရှီကပြောသွားတယ်ဆိုပြီးတော့တရုတ်နိုင်ငံသတင်းစာမှာဖော်ပြထားတာပါဒီလောက်ကမှတော့ပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရှင်မန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘီနာရဲ့ဖိတ်ကြားချက်အရအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ရှိပါတယ်ဒီခီးစဉ်တွင်မှာအမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမြန်မာနိုင်ငံမှာဒီနှစ်ထဲကျင်းပမယ့်အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာဒီလိုကိစ္စရပ်တွေကိုအဓိကအာရုံစိုက်ဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလှမြင့်ဦးက VOE ကိုပြောသွားခဲ့ပါတယ်။ဒီသတင်းအပြည့်အစုံကိုတော့နောက်ပိုင်းမှာနှားဆင်ရဖို့ရှိပါတယ်ရှင်။
ဂျပန်ဝန်ကြီးချုပ်အနေနဲ့ဒုတိယကမ္ဘာစစ်မှာဂျပန်တို့ရှုံးနိမ့်ခဲ့ပြီးပြန်တိဆောက်ယူခဲ့တဲ့အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးအောင်မြင်မှုကိုမိမောင်းထိုးပြဖို့အမေရိကန်ကိုရောက်နေပါပြီ။သတင်းတစ်ပတ်ကြာမဲ့ဒီအမေရိကန်ခီးစဉ်တွေမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေအနေနဲ့နှစ်နိုင်ငံကြားပုံမှုခိုင်မာလာစေဖြစ်တဲ့စီးရဲနဲ့စီးပွားရေးဆက်ဆံမှုပေါ်အခြေပြုပြီးရလာတဲ့နိုင်ငံရေးရလဒ်တွေကိုလည်းမြှင့်တင်သွားဖို့ရှိနေပါတယ်။မနေ့ကပဲရောက်လာတဲ့ဝန်ကြီးချုပ်အာဘေကိုအမေရိကန်မှာနာမည်ကြီးတဲ့သမ္မတဟောင်း John F. Kennedy ရဲ့သမီးဖြစ်သူလက်ရှိဂျပန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Caroline Kennedy က Boston မြို့ Logan နိုင်ငံတကာလေးစိတ်မှာကြိုဆိုပေးခဲ့ပါတယ်။ Boston ရောက်စဉ်ဝန်ကြီးချုပ်အာဘေနဲ့ဇနီးတို့ဟာ Kennedy စာချိတဲ့ကိုသွားလဲခဲ့ရမှာသမ္မတ Kennedy ရဲ့ဗီဒီယိုမိန့်ခွန်းဟောင်းတွေကိုခဏရပ်ပြီးကြည့်ခဲ့ပါတယ်။အဲဒီနောက်အမေရိကန်နိုင်ငံဝန်ကြီး John Kerry တီခင်းတဲ့ညသာစာပွဲကိုတက်ခဲ့ကြပါတယ်။ဒီခေတ်စဉ်တည်းမှာစီးပွားရေးနဲ့ကုန်သွယ်မှုစာချုပ်ကြီးတွေချုပ်ဖို့အလားအလာမရှိပေမဲ့အမေရိကန်ဂျပန်နှစ်နိုင်ငံကာကွယ်ရေးပူးပေါင်းဆောင်ရွက်မှုလမ်းညွှန်ချက်တွေကိုထပ်မံဖြည့်ဆွက်ရေးသားသွားရေးတည်ချောင်းလုပ်ဖို့နဲ့ဂျပန်ရဲ့ကြီးစံယထာစနစ်ကိုကြော်ညာဖို့ရှိတယ်လို့ဂျပန်ရာရှိတွေကထုတ်ပြောလာပါတယ်ဒီခေတ်ထဲမှာပဲဝန်ကြီးချုပ်အာဘေအနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံတာအပြင် Silicon Valley ကိုသွားပြီး Facebook နဲ့ Apple ကုမ္ပဏီကြီးတွေကရာရှိကြီးတွေနောက်ဂျပန်ပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေကိုတွေ့ဆုံဖို့လည်းရှိနေပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရအမေရိကန်တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းပြီးတော့အလဲအလဲအနေနဲ့တန်ခါပိတ်ဆို့မှုတွေဖယ်ရှားပေးမယ့်အစီအစဉ်မူပေါင်းကြေညာခဲ့ပြီးတဲ့နောက်ပထမအဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry နဲ့အီရန်နိုင်ငံသားရေးဝန်ကြီး Mohammad Javad Zarif တို့နယူးယောက်မြို့မှာဒီကနေ့တွေ့ဆုံကြမှာပါ။နျူကလ িয়ার လက်နက်မပြန့်ပွားရေးကုလသမဂ္ဂညီလာခံရဲ့ဘေးဘန်ဆွေးနွေးမှုဖြစ်တဲ့ဒီအစည်းအဝေးကိုကျင်းပမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနအဆင့်မြင့်အရာရှိတဦးကတနင်္ဂနွေနေ့ကပဲပြောသွားပါတယ်။အီရန်နျူကလ িয়ার အစီအစဉ်နဲ့ဒီအစီအစဉ်ကိုတုံးပြီးတော့နျူကလ িয়ার လက်နက်တီထွင်နိုင်တာအပေါ်မှာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးသဘောတူညီမှုကိုဇွန်လ30ရက်နေ့နောက်ဆုံးထားပြီးတော့ရယူဖို့အတွက်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကညှိနှိုင်းရေးမှုတွေသဘောတူထားကြပါတယ်။အီရန်ကတော့သူတို့ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းတဲ့သဘောဆောင်ပါတယ်လို့အရင်ကတည်းကပြောနေခဲ့တာဖြစ်ပြီးတော့သူတို့ရဲ့စီးပွားရေးကိုအထူးထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုလုံးဝကိုဖယ်ရှားပေးစေချင်တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ယာမင်နက်တန်ယာဟုအပါအဝင်အဲ့ဒီဆွေးနွေးပွဲကိုဝေဖန်နေတဲ့သူတွေကတော့အမေရိကန်နဲ့မဟာမိတ်တွေဖြစ်ကြတဲ့ဗြိတိန်ပြင်သစ်ဂျာမနီရုရှားနဲ့တရုတ်တို့ကအီရန်ပေါ်မှာတိတ်ပြီးပျော့ပြောင်းလို့နေအရေးယူပိတ်ဆို့မှုတွေကဖယ်ရှားပေးနေချိန်မှာအီရန်တို့ကနျူကလ িয়ার လုပ်ငန်းတွေအများကြီးဆက်လုပ်နိုင်ဖို့အခြေအနေဖြစ်သွားလိမ့်မယ်လို့ပြောပါရယ်။အမေရိကန်သမ္မတဘရက်အိုဘားမားကတော့ချမှတ်ထားတဲ့မူပေါင်းပါပြဋ္ဌာန်းချက်တွေကိုကာကွယ်ပြောဆိုပြီးတော့အီရန်ဘက်ကသာသူတို့သဘောတူထားတာကိုမလိုက်နိုင်ဘူးဆိုရင်အရေးယူပိတ်ဆို့မှုပြန်လုပ်မယ်လို့အလေးပေးပြောသားခဲ့ပါရယ်ရှင်။
အမေရိကန်နိုင်ငံမှာဖန်စီထိမ့်သိမ်းခဲ့စဉ်ရခဲ့တဲ့ကြော်ရွတ်တရားနဲ့တည်ဆုံသွားခဲ့တဲ့လူမဲအမျိုးသားတူရဲ့စာပနာကိုဒီနေ့ကျင်းပဖို့ရှိရမှာလူစုလူဝေးကြီးဖြစ်လာနိုင်ပါတယ်။အသက်25နှစ်အရွယ် Freddie Gray အနေနဲ့ Baltimore မြို့မှာထိမ့်သိမ်းခံရစဉ်အခုလိုတည်ဆုံခဲ့ရတာဟာအမေရိကန်ရဲရာရှိတွေနဲ့လူနည်းစုလူမဲတွေကြားတက်ခဲမှုတွေနဲ့ဆန္ဒပြတွေပြပွဲတွေဖြစ်လာခဲ့တာတွေကအခုနောက်ဆုံးထပ်ဖြစ်လာတဲ့ပြဿနာဖြစ်ပါတယ်။ ူရဲ့ဆွေမျိုးမိသင်္ကာတွေနဲ့မြို့တိုင်ဝမ်ကစုစုပေါင်းထောင်ပေါင်းများစွာချီရောက်ဖို့ရှိတဲ့ဒီဇာပနာခန္ဓာကိုသမ္မတဘရိုက်အိုဘားမားရဲ့ကိုယ်စားလှယ်ဝန်ကြီးဘရော့ဒရစ်ဂျွန်ဆန်လည်းတက်ရောက်ဖို့ရှိနေပါတယ်သမ္မတဥပမာဦးဆောင်လုပ်ပေးလာတဲ့လူနည်းစုလူငယ်တွေအခွင့်အရေးဆုံးရှုံးနေတာကိုဖြည့်ဆည်းပေးတဲ့လုပ်ငန်းစဉ်ကိုဝန်ကြီးဂျွန်ဆန်ကဦးဆောင်လုပ်ပေးနေရတာပါအဖမ်းခံရပြီးပြင်းထန်တဲ့ကျိုးတရားနဲ့နှစ်ပတ်ကြာမှာကွယ်လွန်ခဲ့ရတဲ့ကိုရီးယားရုပ်ကလပ်ကိုကွယ်လွန်ပြီးတစ်ပတ်ကြာမနေ့ကတနင်္ဂနွေနေ့ကလည်းဆင်မျိုးမိတ်တင်ကားတွေနဲ့မြို့တိုင်းဝန်ကလာရောက်ပြီးဝန်ထဲဖက်လက်ကားတော်ပြုခဲ့ကြပါတယ်ဂရီးအနေနဲ့ဒီနောက်ချရုပ်တံရဘလို့ရခဲ့တယ်ဆိုတာတိကျမသိရသေးပါဘူးဒါပေမဲ့သူ့ကိုထောင်ကားနဲ့ပို့ဆောင်စင်မှာအန်ဒီယံမရှိအောင်ကောင်းကောင်းမွန်မွန်လုပ်မပေးခဲ့နိုင်ဘူးလို့ရဲရာရှိဘက်ကထုတ်ပြောခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာတရားဥပဒေစိုးမိုးရေးအဆင့်မြင့်ဆုံးအရာရှိဖြစ်တဲ့ဗဟုအစိုးရရှေ့နေချုပ်ဖြစ်တဲ့ Miss Loretta Lynch ဟာဒီကနေ့ကျန်းသစ္စာကျင်းစုမှာဖြစ်ပါတယ်။တရားရေးဝန်ကြီးဌာနမှကျင်းပမဲ့အခမ်းအနားကိုဒုသမ္မတဂျိုးဘိုင်ဒန်ကဦးဆောင်မှာပါ။ Miss Lynch ဟာဗဟုအစိုးရရှေ့နေချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်တဲ့ပထမဆုံးအမေရိကန်နိုင်ငံသားအာဖရိကအနယ်ပွားအမျိုးသမီးဖြစ်မှာပါရှင
်။ American နိုင်ငံရဲ့ဝန်ကြီးဟောင် Hillary Clinton နဲ့2016 American သမ္မတရွေးကောက်ပွဲမဲဆွဲမှုတွေလုပ်နေချိန်မှာClinton Foundation အဖွဲ့ကြီးကနိုင်ငံခြားကူညီမှုတွေကိုအရင်ထက်ပိုပြီးထုတ်ပြန်ကြေညာပေးနေတယ်လို့ထုတ်ပြောလိုက်ပါတယ်။ဝန်ကြီးရောက် Clinton ကိုဆက်ညီဝေဖန်သူတွေကသူမအနေနဲ့ပွင့်လင်းမြင်သာမှုအားနေတဲ့ပုဂ္ဂိုလ်ရဲ့ကျိုးစီးပွားတွေရှိနေလို့ပြစ်တင်ဝေဖန်မှုတွေထွက်လာချိန်မှာအခုလို Clinton Foundation အဖွဲ့ကြီးကထုတ်ပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်တဲ့နေ့ကိုမတ်ရေးတန်တာကျော်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာဆန်ရသတင်းဆောင်မတွေနဲ့ဆက်သွယ်မိ мян ချက်တွေကိုနားဆင်ကြားရဖို့ရှိပါတယ်။ဒီကနေ့မနက်ပိုင်းမှာတအောင်ဒေသမူဆယ်မြို့နယ်တဲကိုကန်တက်တွေနဲ့စစ်မဟာမိတ်ဖွဲ့ထားတဲ့တအောင်တက်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့ပါတယ်။တချိန်တည်းမှာပဲစည်ရည်တင်းမာနေစေရခိုင်ပြည်နယ်တွင်ရခိုင်ပြည်တပ်မတော်နဲ့အစိုးရတပ်ကြားနှစ်ဖက်ထိမ့်သိမ်းဖမ်းဆီးထားတဲ့စစ်တုံးပန်းချင်းလဲလှယ်ဖို့ကိုစီစဉ်ဆောင်ရွက်နေပါတယ်။အခုလက်ရှိဖြစ်ပျက်နေတဲ့တိုင်းရင်းဒေသတချို့ကစည်ရည်တင်းမာမှုတွေနဲ့ပတ်သက်လို့ဒေသရင်းငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့နဲ့တပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရက်စဲရေးအတွေ့တိုင်းရင်းသားညီလာခံမှာဆွေးနွေးကြဖို့လည်းရှိနေပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ဒီကနေ့ဧပြီလ28ရက်နေ့မနက်4:00ခွဲလောက်ကနေစလို့တအောင်းဒေသမူဆယ်မြို့နယ်တွင်ကနန်းကပ်ကျေးရွာအနီးတအောင်းတက်မတော်စစ်အခြေစိုက်စခန်းရှိတဲ့နေရာကိုမြမတက်မတော်ဘက်ကထိုးစစ်ဆင်ပြီးတော့နှစ်ကြိမ်တိတိတိုက်ခိုက်ခဲ့တယ်လို့တအောင်းတက်မတော်သတင်းပြန်ကြားရေးဌာနကပြောပါရတယ်။ဒီနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲအပါအဝင်2015ခုနှစ်အတွင်းတိုက်ပွဲပေါင်းကအကြိမ်50ကျော်လောက်ရှိနေပြီလို့တအောင်းတက်မတော်ရဲ့ပြောခွင့်ရနိုင်ငံသားရေးရာမှူးတာပန်လှကပြောပါရတယ
်။ဒီကနေ့မနက်အဲ့ဒီမှာဒီမူဆယ်မြို့နယ်ဒီတနန်းအောက်စုအကတိရနာမည်မှာတဲ့ချေချပြီးတော့လှူရှာနေတဲ့ကျွန်တော်တက်101မနော်ကျွန်တော်ခေါ်တာတဲ့ဒီတရင်ကိုဒီဆိုရတဲ့ဘက်ကတမခွန်ခွန်ကဒီမနေ့ခင်းလေးနိုင်ခွဲကျွန်တော်ဝင်ရောက်လာပြီးတော့ဝင်ရောက်တိုက်ခိုက်လာတယ်ကြာနာပြီးတော့6ခွဲကနေပြီးတော့9:40လောက်ထိဆိုရတဲ့ဘက်ကအချိန်တော့ကျွန်တော်တို့မသိရသေးဘူးကျွန်တော်ဘက်ကတော့တန်ရာရတာနဲ့ချင်းရှိပါတယ်ဒီနေ့အထိစင်တော့ကျွန်တော်စမတက်ဝဲချစ်သွားတာအချိန်90ကျော်60ဝန်းကျင်နာရှိနေပါတယ်
တောင်းတက်မတော်ဟာကိုကန့်တက်နဲ့နည်းမြေအတွင်းမှာစစ်မဟာမိတ်တပ်အဖြစ်နဲ့ကူတိုက်ပေးနေတာဖြစ်တယ်လို့ဆိုပါတယ
်။ဟုတ်ပါတယ်ခင်ဗျ။ဒီကျွန်တော်ဘက်က2014လောက်ကတည်းကကျွန်တော်ဒီကိုကန့်တက်တွေနဲ့ကျွန်တော်ပူးပေါင်းပြီးတော့ထောက်ချမှုတွေရှိပါတယ်ခင်ဗျ။ပြီးတော့ကျွန်တော်ကဒီစည်ရင်ငရေမဟာမိတ်တွေဖြစ်တော့အပြန်အလှန်ကူညီတာမျိုးတွေရှိပါတယ
်။ဒေသတွေမှာအမှန်တကယ်ငြိမ်းချမ်းဖို့ဆိုရင်တော့ထိုးစစ်ဆင်နေတာတွေကိုချက်ချင်းရပ်တန့်ပြင်ဖို့လိုပါတယ်လို့တောင်းတက်ဘက်ကပြောပါတယ်။
ဆိုရတဲ့ကဒီသူတို့မှာရှိနေငါနဲ့အပေါင်းလုံးနေရာနှံ့ပါနော်။လိုက်လံပြီးတော့တက်နေရတဲ့ခြားထားတဲ့တိုက်လံပြီးတော့ဒီကျွန်တော်ပတ်စစ်တိုက်လိုက်ရှာပြီးတော့ကျွန်တော်တိုက်ခိုင်းနေတာမျိုးတွေရှိတယ်ခင်ဗျ။အဲကြောင့်မလို့ဒီတိုက်ပွဲတွေကဒီမကြာခဏတန့်ဖြစ်ရတယ်။ကျွန်တော်ဘက်ကလည်းသူတို့ပင်တရားတင်မျိုးဆိုရင်ကျွန်တော်ဘက်ကတော့တက်နိုင်တဲ့များအော်တိုက်ပွဲကျွန်တော်ကရှောင်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီရာသီမျိုးကဒီကျွန်တော်ဘလောင်တောင်သူတွေလက်ဖက်ခူးတဲ့ခြေနေခြင်းဖြစ်တော့ကျွန်တော်ဘက်ကတိုက်ပွဲဖြစ်အောင်ကျွန်တော်ဘက်ကတက်နေတယ်များရှောင်ပါတယ်။ဒါပေမဲ့ဒီနေ့လိုပုံစံမျိုးရှောင်လို့မရတဲ့အနေအထားမှတ်ပါတယ်ကျွန်တော်ဘက်ကကျန်လည်းပြီးတော့ပိတ်ခတ်ရတာမျိုးပဲရှိ
တယ်။တချိန်ထဲမှာပဲပြီးခဲ့တဲ့မတ်လကုန်ပိုင်းကနေစတင်ဖြစ်ပွားခဲ့တဲ့ရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်ကြားတိုက်ခိုက်မှုတွေကြောင့်ကျေးရွာတချို့မိရှို့ဖျက်ဆီးခံရပြီးတိုက်ပွဲကပြင်းထန်ခဲ့တဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်ရသလိုတိုက်ပွဲအတွင်းမှာပိတ်မိနေတာတွေလည်းရှိခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေငြိမ်သက်သွားပေမဲ့လို့နယ်မြေအတွင်းမှာတော့စစ်ရေးတင်းမာနေဆဲဖြစ်တယ်လို့ရခိုင်ပြည်တပ်မတော်စစ်အဝစီချုပ်ဘူမူကြီးမင်းထွန်းကပြောပါတယ
်။အခုကတော့ညီငယ်တယ်ခင်ဗျ။အစိုးရကတော့ဒီညီငယ်ချင်းချင်းမုန်းလို့ဒါကတော့ဒီရက်ခိုင်တက်မတော်ဝင်တွေကတော့သူတို့ကိုအောင်းနိုင်တဲ့နေရာပေါ့နော်အဲ့ဒီနေရာမှာအခိုင်အမာတက်ဆွေးနေဆိုပြီးတော့တနည်းပြန်ချက်ထားတယ်ခင်ဗျဒီတက်ပေါ်ပြတာကတော့ကျွန်တော်တို့ရက်ခိုင်တက်မတော်ကဒီနေ့ပိုင်းမှာဒီကျွန်တော်တို့ရက်ခိုင်ပြည်မှာနောက်ဆက်စစ်မြေမှာအခြေချဖို့ကြိုးစားတယ် အဲ့ဒါကိုသူတို့အနေနဲ့ဒီ Federal Union Army ဖက်ဒရယ်တပ်မတော်အနေနဲ့အဲ့လိုမျိုးပေါပေါလာမှာကိုသူတို့စိုးရင်ပုံလေးရတယ်ဒီတော်လင်းရဲ့ပုံစံနဲ့ဒီလိုနဲ့နင်းစက်မှာကိုလည်းတော်တော်ကိုစိုးရင်ပုံရပါတယ်ခင်ဗျအဲ့ဒီအခြေအနေမှာသူတို့ကနေနေရှင်းလင်းဖို့စလုပ်တယ်အဲ့ဒါပါပဲ
မြမတက်မတော်ဘက်ကကြောက်တော်မြို့နယ်ဇပစိတ်ကလားချောင်းနယ်မြေတဝိုင်းကြောက်တော်မြောက်ဖက်ဇင်ချောင်းရွာပင်လုံကျေးရွာစတဲ့နယ်မြေတွေမှာအသေးစိတ်နယ်မြေရှင်းလင်းရေးတွေလုပ်ခဲ့ပြီးတော့ရခိုင်လက်နက်ကင်အချို့ကိုလက်နက်နဲ့တကွာထိမ့်သိမ်းဖမ်းဆီးရမိတဲ့အကြောင်းအစိုးရဘက်ကသတင်းတပ်ပုံတွေနဲ့သတင်းထုတ်ပြန်ကြေညာခဲ့ပါတယ်။အခုလိုအခြေအနေမှာအရက်သားတွေကိုပိတ်မှတ်ထားပြီးတော့မတင်ငါသူမှန်သမျှကိုထိမ့်သိမ်းနေတဲ့လောက်ရကိုရတန်းကရက်ဖို့နဲ့ရခိုင်တက်မတော်အေအေဘက်ကထိမ့်သိမ်းထားတဲ့သူတွေနဲ့မြမစစ်တပ်ကထိမ့်သိမ်းထားတဲ့သူတွေကြားစစ်သုံးပတ်လဲလဲမှုတွေလှုပ်ဖို့စီစဉ်နေတယ်လို့လည်းရခိုင်ပြည်တပ်မတော်စစ်ဦးစီးချုပ်ကပြောပါတယ
်။အဲ့ဒါဒီလိုနဲ့တရားဝင်ပေါ်တော့နိုင်ငံတကာအခုစီးတွေဒီကနေလည်းဆင်းလေတော့မယ်အဲ့လိုစဉ်းစားချက်ရှိပါတယ်ခင်ဗျာ။ဒီဆက်ကထိန်းသိမ်းထားတာတော့ကျွန်တော်တို့ရတဲ့တည်ရင်ရပေါ်တော့ခဏရောက်လို့ရှိတယ်။ဟုတ်ကဲ့ဒီဘူကြီးတယောက်ပါဝင်လို့ပြရပါမယ်။ဒါတော့ဘက်ကထိန်းသိမ်းထားတာတော့ရက်သား69ရောက်ဝင်နေတော့ရှိပါတယ်။ဒီအဲ့ဒီအပြင်ကျွန်တော်တို့တက်ဖို့ဝင်ဒီလိုခဏရောက်လောက်ဖန်တီးထားတာရှိတယ်ခင်ဗျာ။ဒီနိုင်ငံဘေးလက်နက်ကင်အဖွဲ့အစည်းပဲမဆိုပေါ့နော်။တက်မတော်ပဲဖြစ်စေဟိုစစ်တပ်ပဲဖြစ်စေဒီဆန့်ကျင်ဘက်လက်နက်ကင်အဖွဲ့အစည်းပဲဖြစ်စေဒီနေ့ခေတ်ဒီနေ့အချိန်မှာဘယ်သူမှကျင့်သုံးတဲ့ကိစ္စတွေမဟုတ်တော့ဘူးခင်ဗျာ။အရက်ဖက်ပြစ်မှတ်ကိုမတိုက်ခိုက်ရဘူး။ဟိုတကယ်စစ်ဖက်ဆိုင်ရာပုဂ္ဂိုလ်ပဲဖြစ်နေအောင်တော့ဒီအရက်ဖက်အဝက်စားဝတ်ထားတယ်လည်းလည်းကိုင်ပြီးတိုက်နေတာမရှိဘူးခံမတိုက်ဘူးဆိုရင်အဲ့ဒါတွေကိုမတိုက်ခိုက်ရဘူးနော်ဒါ military code of conduct ကအဲ့ဒါနဲ့တက်တက်ပြီးကျွန်တော်တို့ပြောချင်တာကဒီကျွန်တော်တို့ NCA ရေးထိုးတဲ့အပိုင်းမှာ military code of conduct ဆိုတဲ့အပိုင်းမှာပါရင်းပါလာမယ်အဲ့ဒီအပိုင်းတွေအတွက်အခုဖြစ်နေတဲ့ကိစ္စတွေကတော်တော်လေးကိုယုံမားတဲ့တရားသိစရာရှိပါတယ်ခင
်ဗျ။ရခိုင်ပြည်နယ်ဘက်မှာအခုလက်ရှိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးလဲနိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့တောင်းဆိုထားပေမဲ့အစိုးရဘက်ကအခုချိန်ထိတစုံတရာတုံ့ပြန်တာမရှိဘူးလို့ရခိုင်ပြည်တပ်မတော်စစ်ဦးစီးချုပ်ကပြောပါတယ်ရှင်
။မဆုမစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်ထဲမှာပဲဒီရခိုင်ပြည်နယ်တွင်မှာစစ်ရှောင်ပြည်သူတွေပြိမ့်မိနေတဲ့အခြေအနေကိုလည်းကြည့်ချင်အောင်ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နားမှာမြမတက်မတော်နဲ့ရခိုင်တက်မတော်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးစပစိတ်ချေးရအပါအဝင်ပီချောင်းတဝက်ကကြေးရွာတွေကိုမြမတက်မတော်ကဝင်ခွင့်ထွက်ခွင့်ပိတ်ထားတဲ့အတွေ့အဲ့ဒီမှာခိုးလုံနေတဲ့ဒုက္ခသည်၄00ကျော်အပါအဝင်ဒေသခံတွေဟာစားနပ်ရိက္ခာအခက်အခဲကြုံနေရပါတယ်။အပြည့်အစုံကိုတော့ထိုင်းချေဆိုင် VOE သတင်းတောင်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒုက္ခသည်400ကျော်ခိုလုံနေထိုင်နေတဲ့ဇပစိတ်ကျေးရွာကိုမြန်မာစစ်တပ်ဘက်ကစခန်းချနေထိုင်ခဲ့ပြီးတဲ့နောက်မှာတော့ဇပစိတ်ရွာအဝင်အထွက်တွေကိုပိတ်ဆို့ထားတာ9ရက်ကျော်ခဲ့ပြီဖြစ်ပါတယ်။9ရက်ကျော်တဲ့အထိပိတ်ထားတဲ့အတွက်ဇပစိတ်ရွာသားတွေနဲ့ဒုက္ခသည်တွေအတွက်စားတောက်ရေးမလုံမလောက်ဖြစ်ခဲ့ရတယ်ဆိုပြီးဇပစိတ်ရွာသားတို့ကဆိုပါတယ်။
မနေ့ကကျေးတာချင်းနောက်တော့ပြည်စီဒါပြည့်အဖို့တွေတော့မရသေးဘူးအထက်လားမပြည့်ရသေးဘူးလို့ပြောတယ်။အဲတပုံကြီးလည်းလူမောင်းရမှာစို့လို့ပြောတယ်။ဒီချောင်းတစ်ချောင်းလို့ပေါ့။ပြောတယ်မဟုတ်တော့ဘူး။တခြားရော်တယ်လေတော့ဖြစ်နေတယ်လို့ကြားရပါတယ်။ရော်နာရှင်းနေတော့အခုအခက်ကြီးရှိကြတယ်လို့တင်းကြားရကြတယ်သူတို့လေ။လာတောင်းကြတာပေါ့နော်။အဝေးရနေတင်းပိုးတဲ့လူတွေရောရှိတယ်။ကုမ္ပဏီတွေလူတွေကအများကြီးပဲ။ဒါနဲ့လောကျန်ဒီမှာဝင်ချက်ဝင်ချက်မပြူရတော့သူတို့လည်းလာမကူနေဘူး
။ဒီလိုပိတ်ဆို့ထားတဲ့အချိန်မှာမြမတက်မတော်ဘက်ကစံနဲ့စားစရာတချို့လည်းဝင်ငါပေးထားတာပါ။ဒါပေမဲ့လည်းစားစရာတွေဟာလုံလောက်မှုမရှိဘူးလို့လည်းဆက်ပြောပြပါတယ်
။အဲ့ဒါလေရေရှည်တော့မဖြူဘောနော်။တရားသူတရားကိုမှ9ဘီလောက်အဲ့လိုအဲ့လိုမျိုးပေါ့နော်။စားစားရတာပေါ့။ရေရှည်ဆိုတော့လေအဲ့ဒါကြဲမလုံလောက်ဘူးဖြစ်နေတယ
်။ဇပစိတ်ရွာအပြင်ပီချောင်းတစ်လျှောက်ကျေးရွာအလုံးကိုလုံခြုံရေးတင်းကျပ်ပြီးပိတ်ဆို့ထားတဲ့အတွက်ဒေသခံတွေစားတောက်ရေးခက်ခဲမှုတွေလည်းရှိနေတာပါ။ဒါပေမဲ့တိုက်ပွဲတွေခိတ္တငြိမ်သက်နေတဲ့အတွက်တော့ဒေသခံတွေဘက်ကစိတ်အေးသက်သာမှုတွေရှိနေတယ်လို့ဆိုပါရတယ်။ရခိုင်ပြည်နယ်အတွင်းမှာအခုလိုမျိုးတိုက်ပွဲဖြစ်တဲ့အတွေ့အကြုံတွေမရှိတာကြောင့်ဒေသခံတွေကစိုးရိမ်ပူပန်မှုတွေရှိနေတာပါ။ဒီအတွက်တချို့ရွာတွေကတော့မြမတက်မတော်ကိုအားကိုးတာတွေရှိသလိုတချို့ရွာတွေကတော့ရခိုင်တက်မတော်ကိုအားပေးတာတွေလည်းရှိနေပါတယ်။မြမအစိုးရဘက်ကတော့ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်အေးချမ်းမှုတွေရှိဖို့နေမြေရှင်းလင်းမှုတွေလုပ်သွားမှာဖြစ်ကြောင်းနဲ့တောင်းကျမ်းသူတွေကိုအမြင့်ပြတ်ချေမှုန်းသွားမှာဖြစ်ကြောင်းသတင်းတွေထုတ်ပြန်ခဲ့မှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကတော့အခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ်
။အင်းအားနဲ့ပတ်သက်ပြီးတော့ပြောရရင်တော့ကျွန်တော်တို့ဒီရခိုင်တပ်မတော်အနေနဲ့ကတော့တိုက်ခိုက်ရေးအင်အားကနေဆုံးကျွန်တော်တို့ထောင်ချီပြီးတော့ရှိတယ်ခင်ဗျာ။ဆိုတော့အခုဒီလိုမျိုးဖမ်းဆီးရတဲ့ဟာကိုနေတော့သူတို့စည်င်းဖြစ်မှာပါတဲ့ဟာဆိုရင်တော့မှကျွန်တော်တို့အတွက်ဒါကသိပြီးတော့မပြောပတ်လောက်တဲ့အရာတစ်ခုပါအင်းအားနဲ့ပတ်သက်ပြီးတော့ပြီးရင်ဥပမာသူတို့တုံးတဲ့ဒီ အမြင့်ပြားရှင်မုံမယ်အပြီးပြားရှင်မုံမယ်ဆိုတဲ့ဟာကအဲ့ဒီအသုံးနှုန်းနဲ့ပတ်သက်ပြီးတော့ဒါကတော့အခုလောလောဆယ်သူတို့လက်ရှိလုံနိုင်တဲ့အဲဒီလုံနေတဲ့ဒီပြည်သူငင်းချမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့ဟိုအများကြီးထိခိုက်နိုင်ပါတယ်အဲ့ဒီစက္ကလုံကတော့
ဒီအပိုင်းအတွင်းမှာမြမတက်မတော်ဘက်ကရခိုင်တပ်ဖွဲ့ဝင်တွေကိုဖမ်းမိကြောင်းသတင်းတွေလည်းဆက်တိုက်ကြေညာနေပါတယ်။ရခိုင်တပ်မတော်ဘက်ကတော့သူတို့ရဲဘော်တချို့လက်နက်တွေနဲ့ဖမ်းမိတဲ့သတင်းတွေရှိနေကြောင်းအတည်ပြုပြောကြားပါတယ်။ဒီအပိုင်းအတွင်းမှာတော့ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေငြိမ်သက်နေပါတယ်။ရခိုင်တပ်မတော်ဘက်ကတော့ရခိုင်ပြည်သူလူထုကိုကာကွယ်နိုင်ဖို့အတွက်ရခိုင်ပြည်နယ်အတွင်းမှာအခြေစိုက်လှုပ်ရှားသွားမှာဖြစ်ပေမဲ့လူမျိုးရေးပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းမှာဘင်္ဂါလီလူမျိုးတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးတွေလုံးမမဟုတ်ဘူးဆိုပြီးပြောဆိုထားပါတယ်ရှင်
။အခုလိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်ထဲမှာမြမတမရော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့တို့ကြားလက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ရာနဲ့ချီတဲ့ဒေသခံတွေနေရစွန့်ခွာထွက်ပြေတိမ်းရှောင်နေရတဲ့အတွက်လဲအမေရိကန်ပြည်ထောင်စုကစိုးရိမ်ပူပန်ရတဲ့အကြောင်းနဲ့အရက်သားတွေဘေးကင်းလုံခြုံမှုရှိစေဖို့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဒီကနေ့မှပဲရန်ကုန်အမေရိကန်တန်ယုံကတောင်းဆိုထားပါတယ်ရှင်။တိုင်းရင်းဒေသတိုက်ပွဲတွေအပြီးမှာတော့လွှတ်တော်ဥက္ကဋ္ဌရဲ့အမေရိကန်ခီးစဉ်ကိုကြည့်ချင်ရအောင်ပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာရဲ့ဖိတ်ကြားချက်နဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာအမေရိကန်ပြည်ထောင်စုကိုအေပြီလ29ရက်နေ့မှာရောက်ရှိလာဖို့ရှိပါတယ်။ဒီခီးစဉ်အတွင်းအမေရိကန်လွှတ်တော်ခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါမြန်မာနိုင်ငံမှာဒီနှစ်ထက်ကျင်းပမယ့်အထွေထွေရွေးကောက်ပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာစတဲ့ကိစ္စရပ်တွေကိုအဓိကအာရုံစိုက်ဆွေးနွေးသွားမှာဖြစ်တယ်လို့ပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီရဲ့ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ပြည်ထောင်စုလွှတ်တော်နိုင်ရက်ကလည်းဖြစ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရဦးရွှေမန်းရဲ့အမေရိကန်ပြည်ထောင်စုခီးစဉ်အကျိုးအဖြစ် VOA ရန်ကုန်ရုံးရဲ့ Editor ဒေါက်ခင်စိုးဝင်းကပြည်သူ့လွှတ်တော်နိုင်ငံတကာဆက်ဆံရေးကော်မတီဥက္ကဋ္ဌဦးလှမြင့်ဦးကိုဆက်သွယ်မေးမြန်းလာမှာဦးလှမြင့်ဦးကအခုလိုစပြီးရှင်းပြပါတယ်
ကျတဲ့နေ့ဩဂုတ်လကအမေရိကန်နိုင်ငံသားရေးဝန်ကြီးမစ္စတာကယ်ရီတာတို့ကအမေရိကန်ပြည်တော်စုကိုလာဖို့ဖိတ်ကြားပါပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ဩဂုတ်လတွေကသွားဖို့စီစဉ်တာပေါ့လေနှစ်ဖက်အကြောင်းမညီညွတ်တော့အခုမှကျွန်တော်တို့ကသွားတော့တော်တော်ဥက္ကဋ္ဌအနေနဲ့ပဲဖိတ်တာပါဆိုကပိုင်းကောကျွန်တော်တို့တော်တော်ပိုင်းကောအနောက်ပြီးတော့ကျွန်တော်တခြားအဖွဲ့အစည်းတွေနဲ့မှတွေ့ဆုံမှုရှိပါတယ
်ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီဘက်ကဟိုဘာတွေများပြင်ဆင်သွားပါလဲရှင်
ဆွေးနွေးမဲ့အကြောင်းအရာကတော့ကျွန်တော်တို့သူတို့မင်းမြန်းတဲ့အပေါ်မှာမူတည်ပြီးတော့ကျန်တဲ့ဆွေးနွေးဖို့ပြင်ဆင်သွားတာပေါ့လေဆွေးနွေးဖို့အကြောင်းအရာတော့တော်တော်နဲ့ပတ်သက်လို့ကျွန်တော်တို့ဆောင်ရနေတဲ့အချင်းတွေနောက်ပြီးတော့သူတို့မင်းနိုင်တာတွေကခုနတိုင်းမြတ်တဲ့ရုပ်ောက်ပွဲကျင်းပဖို့အချင်းတွေနောက်ပြီးတော့ပွဲစုံချင်းအုပ်တွေပြင်ဆင်ကိစ္စတွေပေါ့လေနောက်ပြီးတော့ခြားပြဋ္ဌာန်းဆဲဥပဒေတွေပေါ့လေပြဋ္ဌာန်းဆဲဥပဒေတွေနဲ့ပတ်သက်လို့သူတို့အနေနဲ့မင်းများနိုင်တဲ့ဥပဒေတွေဒီကိစ္စတွေတော့ကျွန်တော်တို့ပြင်ဆင်သွားပါတယ
်အခုလောလောဆယ်ပေါ်လေလူတွေအများလဲစိတ်ဝင်စားနေကြတာပေါ့နော်2015ဒီနှစ်ထဲမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာနဲ့ပတ်သက်လို့ဒီအလွှတ်တော်မှာတာဝန်ရှိပုဂ္ဂိုလ်တယောက်အနေနဲ့ပေါ့နော်ဘယ်လိုများသုံးသပ်လို့ရပါလဲရှင်ဟိုဟုတ်ဘက်မှာလဲဆွေးနွေးတဲ့ခါကြတော့လေပို့ပြီးတော့ဟိုအနှစ်တရားရှိရှိဆွေးနွေးလို့ရအောင်လေဟိုဘယ်လိုများဟိုသုံးသပ်လို့ရပါလဲလို့ပ
ါရွေးကောက်ပွဲအနေထားကကျွန်တော်တို့အဓိကတာဝန်ရှိတဲ့ကျွန်တော်တို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့လည်းကြီးညာထားပြီးပါပြီ။နိုမာလာကအော်တိုဝါလက်ကုံပေါ့လေ။အဲ့ဒါဒီအတွက်လည်းအဲသူတို့ကြီးညာထားပြီးတာဖြစ်တဲ့ကြောင့်လေရွေးကောက်ပွဲကတော့ကျွန်တော်တို့ဟိုကျင်းပဖို့အတွက်ဒါပဲရှိပါတယ်။ကျွန်တော်တို့ခုနကပွဲစုပေါင်းချေအောင်ဥပဒေအဲပြင်ဆင်အပိုင်းနဲ့ကတော့ကျွန်တော်တို့ဥတော်ကပဲကျွန်တော်တို့ပြည်သူ့လွတ်တော်ကနေပြီးတော့ထုတ်ပြထားတဲ့ဟို6ပွင့်လိုက်နော်6ဦးသူဆောင်ဆွေးနွေးဖို့ဆိုတာပထမအကြိမ်ဖြစ်ပြီးပါပြီ။ပထမကျင်းဆင်းနေပြီပါပြီဆင်းနေပြီတဲ့ခါမှာသူတို့စီစဉ်ချက်မှတ်ပြီးတော့မေလာထဲမှာပဲပေါ့လေတော်တော်ကြာလဲကျင်းပတဲ့အချိန်မှာဆွဲရထားဖို့ရှိပါတယ်အဲ့ဒီမှာဆိုရင်တော့ခုနအကြောင်းအရာတွေကပါလာနေပါအဲ့ဒီအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ပဲကျွန်တော်တို့ပြောလို့ရပါမယ်အခုတော့ချက်တင်ကျွန်တော်တို့ဘာမှပြောလို့မရတဲ့အနေအထားရှိပါတယ်ခင
်ဗျဟုတ်ကဲ့ပါအဲ့တော့အမေရိကန်ပြည်ထောင်စုခရီးစဉ်နဲ့ပတ်သက်ပြီးတော့ဒီဒုလတော်ဒီပြောင်စုလွတ်တော်နှစ်ခုစလုံးကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုဒီလွတ်တော်အနေနဲ့ဆက်ဆံရေးရပါလိ။အဲဒီပြောအရင်ရတဲ့ဆိုင်အများကြီးတိုးတက်လာတယ်လို့အကြံပြင်သုံးသပ်လို့ရပါတယ်။အဲ့တော့ဒီလိုမျိုးအမေရိကန်ပြည်ထောင်စုဒီလွတ်တော်နဲ့ဒီဆက်ဆံရေးကောင်းလာတာနဲ့အမျှမြန်မာနိုင်ငံမှာပေါ့လေဒီအမေရိကန်ပြည်ထောင်စုရဲ့ပံ့ပိုးကူညီမှုတွေတိုးတက်မှုရှိမယ်လို့ယူဆပါလားရှင်
။ကျွန်တော်အဲ့လိုပဲယူဆပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာဆိုလို့ရှိရင်လည်းကျွန်တော်အမေရိကန်ပြည်ထောင်စုကွန်ဂရက်ရဲ့ကျွန်တော်အရှင်ဩဇာဟာတမန်တီမပါတယ်ဒီမှာတဲ့ခါကျတော့ကျွန်တော် လွတ်တော်ပိုင်းကနားလည်မှုထိတွေ့မှုနားလည်မှုပုံများလာလို့ရှိရင်ပို့ပြီးတော့လောကကြရတာပုံပြီးဆင်ပြေပါတယ်အဲ့ကျွန်တော်ကသွားတဲ့ခါမှာအရင်ကျွန်တော်2013ခုဇွန်လတော့တခါသွားတော့လည်းကျွန်တော်ဒီမိုကရက်တစ်ပါတီရောရီပပ်ဘလစ်ကန်ရောခေါင်းဆောင်နေနေတွေ့ရမှာဦးတည်ထောက်သွားမယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ရီပပ်ဘလစ်ကန်ကကျွန်တော်လူများစုခေါင်းဆောင်ပေါ့လေစနေတာမစ်စ်မဲကော်နာလို့လည်းတွေ့ဖို့နောက်ဦးတော့ဆိုလို့ရှိရင်ကျွန်တော်တို့ဒီမှာလူနည်းစုခေါင်းဆောင်ပေါ့လေဒီမိုကရက်ပါတီရမစ်စ်ပနန်စီပလစီရောကနေတွေ့ကြတာရှိပါတယ်ဆိုတော့ကျွန်တော်တို့ကသက်ဆိုင်တဲ့ပုံကိုယ်တွေနဲ့ပုံနဲ့တွေ့ဖို့ကျွန်တော်စဉ်းစားပါတယ်
ဟုတ်ကဲ့ပါအခုတလောသတင်းဖြစ်နေတဲ့ကိစ္စတခုကတော့မြန်မာအစိုးရကနေပြီးတော့ဒီအမေရိကန်ပြည်ထောင်စုရဲ့လွှတ်တော်လို့ဒီကွန်ဂရက်တို့မှာချဉ်ကပ်ဖို့ဆိုပြီးတော့ဒီဂျန်ကနေပြီးတော့ဝန်ဆောင်မှုပေးနေတဲ့ဒီပိုတက်စတာဖွဲ့ကိုပေါ့နော်ပိုတက်စတာ group ကိုနှားလိုက်တဲ့ကိစ္စပါအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့
ဒီကိစ္စကကျွန်တော်လည်းသတင်းနဲ့ပါမှာပဲသိရပါတယ်တော့ကစုံဟဲ့ဒီအင်တာနက်သတင်းတွေမှာတွေ့တဲ့အခါကျတော့ပိုတက်စတာကောင်းနေနဲ့ဒီလိုပဲငားရပြီးတော့သုံးမယ်ဆိုတာတွေ့ရပါတယ်ကျွန်တော်လွှတ်တော်နဲ့တော့တိုက်ရိုက်ဆက်ဆံမရှိပါဘူးခင
်ဗျဟုတ်ကဲ့ပါအဲ့တော့ဟိုဘက်ကိုရောက်တဲ့အခါမှာရောသူတို့နဲ့တွေ့ဖို့ရှိပါလားရှင
်ဟိုဘက်ရောက်တဲ့အခါတော့သူတို့ကတော့လာတွေ့ပါပါပဲခင်ဗျသူတို့ကတော့ဘာလို့ဆိုသူတို့ကတနိုင်ငံလုံးအတွက်လုပ်ပေးရမယ်ဆိုတော့လေကျွန်တော်မျှော်လင့်ထားတာပါလေသူကတနိုင်ငံလုံးအတွက်လုပ်ပေးရတယ်ဆိုတော့ကကြတော့ဟိုသူ့ဘက်ကပုံကိုယ်တွေနဲ့လည်းသူသိကျင်ပါပဲသူလွတ်တော်ဘက်ကပုံကိုယ်တွေနဲ့သိကျင်ပါပါကျွန်တော်ထင်ပါတယ်သူလာဆက်သွယ်အောင်ပါပါ
ဒါကတော့ VOE ရန်ကုန်ရုံးခွဲရဲ့ Editor ဒေါက်ခင်ဆိုးဝင်းတွဲဆုံမေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညနေခင်းအတွက်သတင်းဆောင်မတွေနဲ့တွဲဆုံမေးမြန်းတင်ပြချက်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ VOE ညနေပိုင်း Radio အစီအစဉ်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ညနေခင်း Radio အစီအစဉ်တွေပြီးမှာတော့ VOE ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။တနင်္လာနေ့ညနေခင်းအစီအစဉ်တွေအဆုံးသတ်တော့မှာမို့အခုကတော့ချန်နေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးပါအောင်ရှင်
။နေပေါ်နိုင်ငံမှာလူပေါင်း3600ကျော်တည်ဆုံခဲ့ရပြီးတော့ထောင်ထဲချီတရားရရခဲ့ကြတဲ့ပြင်းထန်တဲ့ငရင်လှုပ်သွားခဲ့ပြီးတဲ့နောက်နှစ်ရက်အကြာမှာပဲနိုင်ငံတကာကယ်ဆယ်ရေးနဲ့အကူအညီပေးရေးအဖွဲ့တွေမြို့တော်ကက်သမန်ဒူကိုရောက်လာနေကြပါတယ်။မြို့တော်ကက်သမန်ဒူလေဆိပ်မှာအကူအညီပေးရေးစစ်လေရင်တွေအများအပြားဆင့်သက်ဖို့ကြိုးစားနေတာကြောင့်ဂျပန်နိုင်ငံကရှောက်ဖွေးရေးနဲ့ကယ်ဆယ်ရေးအဖွဲ့ဝင်80လိုက်ပါလာတဲ့လေရင်ကလေဆိပ်မှာဆင့်သက်လို့မရဘဲနဲ့နောက်တစ်မြို့ကိုလေကြောင်းပြောင်းပြီးတော့မောင်းနေခဲ့ရပါတယ်ရှင်။နောက်စစ်တွဲငရင်ငယ်တွေလှုပ်သွားတဲ့အချိန်မှာလူတွေကိုဘေးလွတ်ရာရွှေ့ပြောင်းမှုတွေလုပ်ခဲ့ရတဲ့အတွက်လေဆိပ်မှာကတောင်းကနေအခြေအနေတွေဖြစ်နိုင်တယ်ဆိုတာကိုတော့ကြိုတင်ပြီးတော့ကြေညာထားတာဖြစ်ပါတယ်။ဆေးရုံတွေမှာတော့ထိခိုက်ဒဏ်ရာရသူတွေဒေသခံတွေနဲ့ပြင်းထန်နေပါတယ်။အရှေ့တောင်အာရှနိုင်ငံများအတင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုကွာလာလမ်ပူမြို့မှာဒီကနေ့စတင်လိုက်ပါတယ်။နှစ်ရက်ကြာမဲ့ဒီဆွေးနွေးပွဲအတွင်းမှာတောင်တရုတ်ပင်လယ်ပြင်တွင်မှာတရုတ်အစိုးရရဲ့နယ်မြေချဲ့ထွင်မှုနဲ့ပတ်သက်လို့အဓိကဆွေးနွေးကြဖို့ရှိပါတယ်။ဂျပန်ဝန်ကြီးချုပ်အနေနဲ့ဒုတိယကမ္ဘာစစ်မှာဂျပန်တို့ရှုံးနိမ့်ခဲ့ပြီးတော့ပြန်ပြီးတော့တိဆောက်ယူထားခဲ့တဲ့အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးအောင်မြင်မှုကိုမိမောင်းထုတ်ပြဖို့အတွက်ဂျပန်ဝန်ကြီးချုပ်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေပါတယ်။သတင်းတစ်ပတ်အကြာမဲ့ဒီအမေရိကန်ခေစမာဂျပန်ဝန်ကြီးချုပ်အနေနဲ့နှစ်နိုင်ငံသားမှာပို့ပြီးတော့ခိုင်မာလာစေဖြစ်တဲ့စီးရေးနဲ့စီးပွားရေးဆက်ဆံမှုပေါ်အခြေပြုပြီးရရှိတဲ့နိုင်ငံရေးရလဒ်တွေကိုမြင့်တင်သွားဖို့ရှိပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းပြီးတော့အလဲအလှယ်အနေနဲ့တန်ခတ်ပိတ်ဆို့မှုဖယ်ရှားမဲ့အစီအစဉ်မူပေါင်းကြေညာပြီးပထမဦးဆုံးအကြိမ်ဖြစ်တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့နယူးယောက်မှာဒီကနေ့တွေ့ဆုံဖို့ရှိပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်ရေးတန်တာချုပ်ကြေညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Vesco Bolladic ဖြစ်ပါတယ်ရှင်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ 9:00 အထိထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်းလန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.